င်္ဂလာပါရှင် RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေကျမကဇူလိုင်မျိုးပါရှင်ဒီတစ်ပတ်အတွက်ပထမဆုံးအနေနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကပေးစာတစ်စောင်ကိုတင်ပြပေးခြင်းပါတယ်အသက်73နှစ်အရွယ်သားလေးပျောက်သွားလို့ပါဆိုပြီးတော့အဖေဖြစ်သူကဓာတ်ပုံနဲ့တကွ RFA ကိုစာရေးသားပြီးတော့အကူအညီတောင်းလာတာပါဘင်္ဂလားဒေ့ရှ်နိုင်ငံ Causes Bazaar ရိုဟင်ဂျာဒုက္ခသည်စခန်းအမှတ်1မှာနေထိုင်တဲ့ဦးအဘူဟူဆန်ရဲ့သားဟာမတ်ယာဆီလ်ဆိုတဲ့ကလေးဟာဒီလ6ရက်နေမှာပျောက်ဆုံးသွားပြီးတော့အခုအချိန်ထိအဆက်အသွယ်လည်းမရပြန်ပြီးတော့လည်းရှာမတွေ့သေးပါဘူးတဲ့လက်ရှိကိုရန်တက်နေတဲ့သားဖြစ်သူပျောက်နေတဲ့အကြောင်းကိုဒုက္ခသည်စခန်းတာဝန်ရှိသူတွေကိုအကြောင်းကြားထားပြီးတော့နီးစပ်ရာနေရာတွေမှာလည်းလူပြောက်ကြော်ညာထားပါတယ်တဲ့တကယ်လို့ဒီကလေးကိုတွေ့မိတယ်ဆိုရင်ဖြင့်ဦးအဘူဟူဆန်ရဲ့ဖုန်းနံပါတ် 3118396369ကိုဆက်သွယ်ပေးပါဆိုပြီးတော့ပြောပြအကူအညီတောင်းလာတာပါရှင်အခုဆက်ပြီးတော့ဘကိုးကပေးပို့လာတဲ့စာကိုတင်ပြပေးပါဦးမယ်မင်္ဂလာပါ RFA ခင်ဗျာကျွန်တော်ကဘကိုးတိုင်းကြောက်ကြီးမြို့နယ်မုံဒေတာကရွာလေးတစ်ရွာမှာနေပါတယ်ကျွန်တော်ရွာမှာចောင်းပြန်ဖွင့်တာကြာပါပြီအခုတော့ចောင်းသားမိဘတွေကိုចောင်းမှာကင်းဆောင်ခိုင်းနေပါတယ်တဲ့တချို့ចောင်းသားမိဘတွေကကြောက်လို့မဆောင်ရဲကြပါဘူးညဘက်ဆောင်ခိုင်းတဲ့အခြေအနေကလည်းမကောင်းပါဘူးတဲ့စစ်လေရင်ကလည်းမကြာခဏဆိုသလိုဝဲနေပါတယ်တက်နဲ့လည်းနီးလို့အရန်ကြောက်နေရပါတယ်ဆိုပြီးတော့ကြုံနေရတဲ့အခြေအနေတွေကိုရင်ဖွင့်ပြောပြလာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 0392235428 ကိုဆက်လုပ်နိုင်ပါတယ်
ခုဆက်ပြီးတော့တင်ပြပေးချင်တာကသခိုင်းဘက်ကចောင်းသားမိဘတအူပေးပို့လာတဲ့စာပါမင်္ဂလာပါ RFA ရှင်ကျမကသခိုင်းတိုင်းအထက်ချင်းတွင်းဒေသမော်လိုက်ခရိုင်ဖောင်းပြင်းမြို့နယ်ကပါကျမတင်ပြချင်တဲ့အကြောင်းကတော့ကျမတို့ဖောင်းပြင်းမြို့နယ်မှာပညာရေးဝန်ထမ်းဆရာဆရာမတွေကကျူရှင်တွေအပြိုင်အဆိုင်ဖွင့်နေကြတဲ့အကြောင်းပါတဲ့အရင်ကဆိုအစိုးရပညာရေးဝန်ထမ်းတွေကျူရှင်မတင်ရဘူးဆိုပြီးအစိုးရကစာထုတ်ထိန်းသိမ်းထားလို့တိတ်မဖွင့်ကြပါဘူးမဲ့အခုအချိန်မှာတော့သူထက်ကအပြိုင်ဖွင့်ပြီးငွေရှာနေကြတာတွေ့ရပါတယ်။ကျူရှင်လောက်ကကအနည်းဆုံး 9,000 တသောင်းကနေစပြီးတော့မြို့ပေါ်နဲ့နေအလိုက်ဈေးကြီးပါသေးတယ်။သာသမီမျက်နှာငယ်မှာစိုးလို့မရှိတဲ့ဈာကပဲကျူရှင်ထားကြရပါတယ်တဲ့။ကျူရှင်မတက်တဲ့ကလေးနဲ့တက်တဲ့ကလေးခွဲခြားဆက်ဆံခံရတာတွေလည်းရှိလာနေပါတယ်။စေတနာဆရာတွေရှာပြီးအသက်ပြားဆရာတွေပေါများလာနေတာကိုအရင်လိုဌာနဆိုင်ရာကထိမ့်ထိမ့်သိမ့်သိမ့်နဲ့ကျောင်းမှာပဲဂယုတဆိုင်စာသင်ပေးကြဖို့ပြောပြစီစဉ်ပါတယ် RFA ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းလို့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုတခါပေးစာတို့ဆိုပြီးရင်ဖွင့်လာသူကတော့ရခိုင်ပြည်နယ်ကပါကျွန်တော်တို့ရခိုင်ပြည်နယ်ကိုသွားတဲ့လမ်းမှာအန်းစစ်စေးဂိတ်ကအရန်ဆိုးနေပါတယ်တဲ့။ဘာပဲတဲ့တဲ့နေလုံထောက်ခံစာတောင်းပါတယ်။ထောက်ခံစာတစ်စောင်း4000လောက်ပေါင်စည်းရှိပါတယ်တဲ့။မတားတဲ့ကားရည်လူမရှိပါဘူး။ကုံစင်းကားလူစီးကားကြက်ကားဝက်ကားကုံတင်ကားကားတိုင်းစီကနေလက်ယူပါတယ်။ဂိတ်မှာတာဝန်ကျတဲ့လူမှန်သမျှတထေးဖြစ်တဲ့ခေနေလုံဝင်ကြီးလည်းတထေးဖြစ်နေပါပြီတဲ့။လူပြောင်းပေးပါတော့ဆိုပြီးတော့ရင်ဖွင့်ရေးသားလာတာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ရဲ့ပေးစာပြန်စာကဏ္ဍကိုစာတွေဆက်သွယ်ပေးပို့ခြင်းတော့ပေးပို့ခြင်းတဲ့အကြောင်းအရာအချက်အလက်တွေကို RFA Burmese ရဲ့ Facebook Messenger ကနေပြီးတော့လည်းပေးပို့နိုင်ပါတယ်ဒါမှမဟုတ်ရင်လည်း rfa.burmese@gmail.com ကဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 0392235418 ကဖြစ်ဖြစ်ဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်